ကိုဗစ်ရောဂါကူးစက်သူများပြားလာနေတဲ့ရခိုင်ပြည်နယ်ထဲမှာကိုဗစ်စီးကန်းတွေကိုတင်းကျပ်နေတာမှာနှာခေါင်းစည်းမတက်သူတွေကိုအရေးယူသွားမယ်လို့ပြည်နယ်တာဝန်ရှိသူတွေကပြောလိုက်ပါတယ်။စားတောက်ဆန်တွေကိုလည်းကိုဗစ်စီးကန်းနဲ့အညီဖွင့်လှစ်ဖို့ညွှန်ကြားထားပါတယ်။ရခိုင်ပြည်နယ်ထဲကမြို့နယ်10ခုမှာကိုဗစ်အတည်ပြုလူနာတွေရှိနေတာမို့စီးကန်းချက်တွေထုတ်ပြန်ကြမှတ်လိုက်တဲ့အကြောင်းရခိုင်ကလာတဲ့သတင်းကိုတော့ကိုသိန်းထိုင်ဦးကပြောပြမှာပါခင်ဗျာ
။ရခိုင်ပြည်နယ်ထဲကမြို့နယ်10ခုမှာဇူလိုင်လ4ရက်နေ့အထိကိုဗစ် -19 အတည်ပြုလူနာစုစုပေါင်း400ကျော်ရှိနေပါတယ်။စစ်တွေမြို့တော်နဲ့မောင်းတော်မြို့နယ်တွေမှာကိုဗစ်ကရောဂါကူးစက်သူအများဆုံးရှိတယ်လို့ပြည်내ကုသရေးဦးစီးဌာနမှူးဒေါက်တာချီလွင်ကဒီကနေ့သတင်းတောက်တွေကိုပြောပါတယ
်။2021ခုမှာကျွန်တော်တို့ဒီမေလ12ရက်နေ့ကနေစပြီးတော့ရခိုင်ပြည်내မှာပထမဆုံးကိုဗစ်ပိုးဖြစ်ရှိတဲ့လူနာစစ်တွေမှာတွေ့ရှိခဲ့ပါတယ်။မနေ့ကတည်းကကိုဗစ်ဖြစ်ပွားတဲ့လူနာစုစုပေါင်း410ရှိပါတယ်ခင်ဗျ။ဒီဝန်ဖြစ်ပေါ်နေတာမျိုးနဲ့10ခုမှဖြစ်ပါတယ်။ကူးစက်မှုအများဆုံးကျွန်တော်တို့ပိုးတွေ့တဲ့လူတွေကတော့စစ်တွေနဲ့မောင်တော်အများဆုံးဖြစ်ပါတယ်။တတိယကတော့ဘူတီတောင်နဲ့တန်တွဲဖြစ်ပါတယ်ဒီမှာ။ကျန်တဲ့မျိုးနေမှာတော့အများသောအပြင်ကတော့10ရောက်အောက်မှာပဲတွေ့တာရှိပါတယ်။အနည်းအားဖြင့်ပေါ့မောင်တော်မှာ189ရောက်နောက်စစ်တွေမှာ106ရောက်ရှိပါတယ
်။အခုလိုဒီပြုလူနာတွေတိုးလာတာကြောင့်ရခိုင်ပြည်နယ်မှာကိုဗစ် -19 ကူးစက်မှုအသိပညာပေးလုပ်ငန်းတွေတိုးမြင့်လှုပ်ဆောင်နေသလိုနှာခေါင်းစည်းမတက်တဲ့သူတွေကိုအရေးယူတန်ခတ်သွားမယ်အကြောင်းရခိုင်ပြည်နယ်စစ်ကောင်စီရဲ့ပြောခွင့်အရရခိုင်ပြည်နယ်ဥပဒေအရရှိချုပ်ဦးလာသိန်းကပြောပါတယ
်ဟို max တွေကိုဈေးဝယ်တွေကိုအခုလိုပဲပေးနိုင်အောင်ပေါ့နော်အလကားပေးနိုင်အောင်လုပ်မယ်9ရက်လောက်ပေးပြီးရင်တော့ကျွန်တော်တို့ max မတက်တဲ့လူတွေကိုအရေးယူတဲ့အနေအထားမျိုးလေးတွေလုပ်ဖို့လဲစီမံထားပါတယ်အရေးယူတဲ့နေရာမှာမလိုအပ်ဘဲနဲ့ကျွန်တော်တို့ဥဒံွေဒီရိုက်တာပေါ့နော်ဟိုမှာဥပဒေနဲ့မညီတဲ့အလုပ်တွေတော့မလုပ်ပါဘူးသို့တော်ပါလုပ်မလဲဆိုတော့အဲ max မတက်တဲ့လူကို max ပေးပြီးတော့ကျွန်တော်တို့ဟိုပတ်စံပေးခိုင်းပါပါပတ်စံပေးခိုင်းတယ်ဆိုတော့ max တစ်ခုကိုတရားကြလို့သူ့ကိုတွေ့လို့တရားတယ်ဆိုတဲ့သဘောမျိုးမဟုတ်ဘူးကျွန်တော်က max 5ခုလောက်ပေးမယ်ပတ်စံ2000ဖြစ်ဖြစ်ဒဏ်ရိုက်မယ်ဒဏ်ရိုက်တယ်ဆိုတော့ဥပဒေမှာပါတဲ့အတိုင်းတရားရုံးမှာရိုက်တယ်လို့မဟုတ်ပါဘူးနောက်တခြားလူတွေလည်းအဲ့လို max မပါဘဲနဲ့သွာလာမှုတွေမဖြစ်အောင်ရက်စဲအောင်အနေနဲ့ဒါကျွန်တော်တို့ဆောင်ရွက်သွားမှာဖြစ်ပါတယ
်ရခိုင်ပြည်နယ်အတွင်းကစားသောက်ဆိုင်တွေကိုလည်းကျန်းမာရေးနဲ့အကစားဝန်ကြီးဌာနကထုတ်ပြန်ထားတဲ့ကိုဗစ်စီးကန်းတွေနဲ့အညီဆောင်ရွက်ဖို့နဲ့ပါဆယ်စနစ်နဲ့သာရောင်းချဖို့ညွှန်ကြားထားတယ်လို့ရခိုင်ပြည်နယ်စစ်အုပ်ချုပ်ရေးကောင်စီပြောခွင့်အရဥပဒေအရရှိချုပ်ဦးလာသိန်းကပြောပါတယ
်စားအတော့ရောင်းတဲ့ဆိုင်များဒီဆိုင်မှာထိုင်စားမယ်ဆိုလို့ရှိရင်ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကထုတ်ပြန်ထားတဲ့အတိုင်းစားသုံးသူကိုတဦးနဲ့တဦးအကာအကွယ်ရနိုင်တဲ့အကာအကွယ်တွေလုပ်ကြရမှာဖြစ်ပါတယ်အရင်တော့ကလို့ဒီလိုစပွဲမှာလွတ်လွတ်လပ်လပ်စားတဲ့စနစ်မဟုတ်ဘဲနဲ့စားသုံးသူအရှင်းရှင်းမထိစပ်နိုင်အောင်တယောက်နဲ့တယောက်သဘောပြောမယ်ဆိုလို့ရှိရင်တော့ဒီ consumer distancing ကိုပြောရမှာပေါ့စားသုံးသူအကွာအဝေးတွေကိုရအောင်လုပ်ပေးဖို့ကျွန်တော်တို့ကဒါအခုစီမံထားပါတယ်
ရခိုင်ပြည်နယ်အတွင်းကစစ်တွေတောင်ကုတ်တန်တွဲဘူးသီးတော်မောင်တော်ကြောက်တော်မင်းပြမြေပုံကြောက်ပြူနဲ့ဂွားမြုံနယ်ဒီမှာဇူလိုင်လ4ရက်နေ့အထိကိုဗစ် -19 ကူးစက်ခံထားရသူ411ယောက်ရှိပြီးသေဆုံးသူ3ယောက်နဲ့ပြန်လည်ကျန်းမာလာသူ95ယောက်ရှိတဲ့အကြောင်းပြည်နယ်ကျန်းမာရေးဌာနရဲ့စင်းနေမှာဖော်ပြပါတယ်ကိုဗစ်တတိယလိုင်းရဲ့ရက်ခတ်မှုတန်ခံရတဲ့ရခိုင်ပြည်နယ်မှာအခြေအနေကိုအမြဲမပြတ်စောင့်ကြည့်နေပြီးအခြေအနေလိုက်ကိုဗစ်စီကံတင်းကျပ်မှုတွေလှုပ်သွားမယ်လို့အနာဘယ်နီဘက်ကသတင်းတောက်တွေကိုပြောပါတယ်ပြည်သူတွေတင်တယ်လဲကျမကြီးဝင်ကြီးဌာနကချမှတ်ထားတဲ့ကိုဗစ်စီးကန်းတွေကိုလိုက်နာကြဖို့ရခိုင်ပြည်နယ်တာဝန်ရှိသူတွေကတိုက်တွန်းနေပါတယ်ခင်ဗျာ